ီးပြားနိုင်ငံမြို့တော် Triple E ကိုတဘုံနေဘက်ကသိမ်းမှုကျူးစားတဲ့ထိုက်ပွဲသတင်းတွေနိုင်ငံတကာရုံးပြည်သံကြားသတင်းတွေမှာဒီရပိုင်တော်တော်လေးလွှမ်းမိုးနေတယ်နော
်ဟုတ်တယ်လေလီဘီယာနိုင်ငံမှာရပိုင်အတွင်းမော်မာဂဒါဖီအာနာဆွန့်ရတော့မယ်လီဘီယာပြည်သူတွေကငြိမ်းချမ်းပြီးတော့ဒီမိုကရေစီနီးကျအနာဂတ်ကိုပိုင်ဆိုင်ဖို့ထိုက်တန်သူတွေဖြစ်တယ်ဆိုပြီးတော့သမရအီမူရောကကြေညာချက်ထုတ်ခဲ့တယ်လေဗျာ
လီဘီယာနိုင်ငံရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မက်ဆာချူးဆက်စ်ပြည်နယ် Mothers Vineyard အပန်းဖြေကျွန်းမှာအားလိုက်ရဲ့အပန်းဖြေခီးထွက်နေတဲ့သမရအိုဘားမားကိုလည်းအမေရိကန်အရာရှိတွေကအစီရင်ခံရှင်းပြခဲ့တယ်တဲ့ဒါနဲ့သမ္မတဥပမာအပန်းဖြေခီးထွက်တာနဲ့ပတ်သက်လို့ Republican ဘက်ကဝေဖန်ပြောတဲ့အသံတွေလည်းကြားနေရတယ်နော
်အမေရိကန်ပြည်ထောင်စုမှာ stock share တွေဈေးကျပြီးတော့ငွေကြေးဈေးကွက်အရှုံးပေါ်နေတဲ့အချိန်အလုပ်လက်မဲ့အရေးအတွက်ဆက်ပြီးတော့တိုးလာနေတဲ့အချိန်မှာသမ္မတဥပမာအနေနဲ့ဆယ်ရက်မိသားစုနဲ့အလတ်ရက်ခီးထွက်တာဟာမသင့်တော်ဘူးဆိုပြီးတော့ဝေဖန်ကြတာလေဗျာ
အရင်တော့သမ္မတကိုအမြဲတမ်းထောက်ခံရေးလိရှိတဲ့ဝါရှင်တန်ပို့သတင်းစာမှာသဘောထားအမြင်တွေရေးသားတဲ့သူကောလ်ဘတ်ကင်းဆိုတဲ့သူကတော့သမ္မတအနေနဲ့ဒီအချိန်မျိုးကအားလိုက်ရဲ့ဘန်းဖြေကီးမထွက်နိုင်တဲ့စီးပွားရေးအခက်ကြုံနေရတဲ့ပြည်သူတွေနဲ့ထိတွေ့နေတဲ့အချိန်ဆိုပြီးတော့ဝေဖန်ရေးခဲ့သေးတယ်ဗ
ျသမ္မတအိုဘားမားဆယ်ရဲ့အပန်းဖြေကီးထွက်တာနဲ့ပတ်သက်ပြီးတော့အပြစ်တင်နေတာက Republican တွေတွေမဟုတ်ဘူးဗျ Democrat တွေကိုယ်တိုင်လည်းဆိုရင်လည်းအကြောင်းထုတ်ပြောလာတာရှိသေးဗျအင်မြူရောပြောရင်ဆိုခွင့်ရှိသူဂျေကာနီကတော့သမရရဲ့ပန်းပြေခီးတွေဟာတာဝန်ကိုလုံလုံလျားလျားပြစ်ပယ်ပြီးတော့စိတ်လွတ်လက်လွတ်ထွက်သွားတာမျိုးမဟုတ်ပါဘူးလို့သတင်းစာရှင်းလင်းပွဲမှာပြောသွားတယ်ဗျ
There's no such thing as a presidential vacation. He will be in constant communication and get regular briefings from his national security team as well as
သမရရဲ့ပန်းပြေခီးဆိုတာကဒီလိုမျိုးမဟုတ်ပါဘူး။သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့ကပုံမှန်အစီရင်ခံတင်ပြတာတွေနားထောင်ရတယ်စီဝါရေးကြံပြီးအဖွဲ့နဲ့လဲပုံမှန်တွေ့ရတယ်အချိန်မြင့်တာဝန်ယူဖို့အစဉ်အသင့်ရှိရတာမျိုးပါလိုအပ်ရင်ချက်ချင်းပြန်လာရတာမျိုးတိတ်ဝေးလံတဲ့နေရာတွေကိုသွားတာမဟုတ်ပါဘူ
းအမေရိကန်ပြည်ထောင်စုသမိုင်းမှာဒုတိယမြောက်သမ္မတဂျွန်အဒမ်စ်ရဲ့လက်ထက်1898ခုနှစ်တုန်းကဆိုရင်ဝါရှင်တန်မြို့တော်မှာမနေဘဲနဲ့သူ့နေရက်မက်ဆာချူးဆက်စ်ကလယ်ကွင်းနေတဲ့နေအိမ်ကိုပြန်ပြီးတော့ခုနှစ်လကြာကြာသွားပြီးတော့နေခဲ့ဘူးတဲ့ဂျွန်အဒမ်စ်ကဒုတိယကြိမ်တက်တမ်းမှာသမ္မတအဖြစ်ထပ်ပြီးတော့အရွေးမခံခဲ့ရဘူးလေ
1950ခုနှစ်တွေအတွင်းသမ္မတဒွိုက်အိုက်ဇင်ဟာဝါလက်ထက်တုန်းကလေသမ္မတတာဝန်ယူလာတဲ့အပန်းဖြေဂေါ့ဖ်ထွက်ရိုက်တဲ့အချိန်သိမ့်များတယ်ဆိုပြီးတော့ကဲ့ရဲ့ဝေဖန်တာခံခဲ့ရဘူးလေဗျသမ္မတရိုနယ်ဒ်ရီဂန်လက်ထက်နဲ့သမ္မတဂျော့ဂျ်ဒဗျူဘွတ်လက်ထက်တွေတုန်းကလေအပန်းဖြေရက်တွေရှည်လွန်းနေဆိုပြီးတော့ဒီမိုကရက်ဘက်ကဝေဖန်တာတွေရှိခဲ့ဘူးလေလေ
အခုသမ္မတဥပမာသွားတဲ့မာသာဗင်းယက်စ်ကျွန်းကလူကုန်တန်တွေနာမည်ကြီးထင်ရှားတဲ့တထေးတွေငွေကုန်ကြေးကျခံပြီးတော့အနားယူတဲ့နေရာတဲ့သမ္မတဟောင်းဘေးကလင်တန်လက်ထက်ကလည်းသွားခဲ့ဘူးတဲ့သမ္မတဘေးကလင်တန်လက်ထက်တုန်းကအဲ့ဒီမာသာဗင်းယက်ကျွန်းကိုသွားပြီးတော့အပန်းဖြေတာနဲ့ပတ်သက်လို့လူတွေကဝိုင်းပြီးတော့ဝေဖန်တော့အားလိုက်ရမှာဘယ်မှာအပန်းဖြေသင့်တယ်လဲဆိုပြီးစစ်တမ်းကောက်ခဲ့သေးတယ်ဗျအ
ဲ့ဒီစစ်တမ်းကြောင့်သမ္မတဟောင်းဘေးကလင်တန်မာသာဗင်းယက်ကျွန်းကိုမသွားတော့ဘဲနဲ့ဝိုင်မင်းပြည်နယ်ဂျက်ဆန်ဟိုးတောင်ပေါ်အပန်းဖြေမြို့လေးကိုပြောင်းပြီးတော့သွားခဲ့ရဘူးတယ်ဗျဝါရှင်တန်မြို့တော်အမေရိကန်တက်ကသူကသမ္မတရဲ့သမိုင်းသူတွေဒီပါမောက်ခအလန်လစ်ချ်မန်ကတော့သမ္မတရအားလိုက်ရဲ့သွားတာကိုဝေဖန်တာဟာအမေရိကန်ပြည်ထောင်စုမှာအခုမှဖြစ်တာမဟုတ်ဘူးတဲ့ဒီကိစ္စကမနေ့ကထုတ်တဲ့သတင်းစာတစ်စောင်လိုပါပဲလူတွေအတွက်အထူးဆန်းမဟုတ်တော့ပါဘူးဆိုပြီးတော့အခုလိုပြောတယ်ဗျ
No matter when he chose to take a vacation, he is going to take criticism that it isn't the right time. I think he's got to...
ပင်ချင်းမှာပဲအားလိုက်ရခီးထွက်မယ်လို့သမရဆုံးဖြတ်ဆုံးဖြတ်ဒါဟာတင့်တော်တဲ့အချိန်မဟုတ်ဘူးဆိုပြီးဝေဖန်ကြမှာသိကြပါတယ်။သမရအနေနဲ့သူ့ကိုယ်ပိုင်အချိန်စရနဲ့အလုပ်လုပ်တယ်လို့ကျွန်တော်ထင်တယ်။သူ့အနေနဲ့လည်းအားလိုက်ရရတယ်ပါတယ်။အမေရိကန်သမရကကဘာပေါ်မှာအခက်အခဲဆုံးတောင်းဆိုမှုအများဆုံးနဲ့အချိန်ပြည့်တာဝန်ထမ်းဆောင်ရတာပါ။
Mothers Vineyard ဘန်းဖြေကျွန်းကနေသမ္မတဥပမာပြန်လာရင်တော့စက်တင်ဘာလဆန်းလောက်ကစပြီးတော့အလုတ်ဂိုင်ဖန်တီးရေးနဲ့ရသုံးလူငွေရှော့ချရေးကိစ္စအဆိုပြုချက်တွေစပြီးတော့ကြားရတော့မယ်လို့လူတွေကမျှော်လင့်ထားတယ်ဗျစနေနေ့က Illinois ပြည်တွေကနေပြောတဲ့အပတ်စဉ်မိန့်ခွန်းမှာတော့သမ္မတဥပမာကတံတားတွေလမ်းတွေလေစိတ်တွေစောက်ရေးအလုတ်ဂိုင်ဖန်တီးရေးကိစ္စသူ့ဘက်ကအဆိုပြုထားတဲ့ဥပဒေကိုအတည်ပြုပေးဖို့ကွန်ဂရက်စ်လွှတ်တော်ကိုတိုက်တွန်းသွားတယ်နော်
အမေရိကန်ပြည်ထောင်စုမှာမိသားစုတွေရဲ့လစာတွေတဲကအခွန်တွေလျှော့ပြီးတော့ကောက်ဖို့ပ ပြတ်ထန်းထားတဲ့ဥပဒေကလေလွတ်တော်ကထပ်ပြီးတော့သက်တမ်းတိုးဖို့လိုတယ်ဒီဥပဒေကြောင့်နှစ်စဉ်မိသားစုတစုကိုဒေါ်လာ1000လောက်ပိုရနေတဲ့အတွက်ဒါကိုထပ်ပြီးတော့သက်တမ်းတိုးဖို့လဲမစ္စတာအိုဘားမားကတောင်းဆိုထားတယ်လေ
Republican ဘက်ကဘတ်စင်မင်းကွန်းပြောတဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကက်ဆစ်ကတော့ Democrat နဲ့မူအရပူးပေါင်းလုပ်ကင်ဖို့လိုတယ်လို့ပြောတယ်ဒါပေမဲ့လည်းအခြေခံစုကင်ထားတဲ့မူတွေကိုအလျှော့မပေးဖို့တော့ Republican တွေကိုပြောသွားတယ်ဗျ
အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဆုပ်ယုပ်မှုတွေဟာကွန်ဂရက်လွှတ်တော်အမတ်တွေနိုင်ငံရေးကစားလို့လွှတ်တော်အမတ်တွေရဲ့အပြစ်မကင်းမှုဆိုပြီးတော့သမ္မတအိုဘားမားကအပြစ်တင်ထားတယ်ဗျပြီးခဲ့တဲ့သောကြာနေ့ကအစိုးရရဲ့အစီရင်ခံစာအရဝါရှင်တန်မြို့တော်အပါအဝင်ပြည်နယ်28ပြည်နယ်မှာအလုပ်လက်မဲ့ဥယျာဉ်ပုံများလာတယ်လို့ပြောတယ်ဗ
ျလာမဲ့သောကြာနေ့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဘန်ဘန်နဂီကစီးပွားရေးဆိုင်ရာမူဝါဒမိန့်ခွန်းပြောဖို့ပြင်နေတော့ရင်းနှီးမြှုပ်နှံတဲ့သူတွေကလည်းအမေရိကန်ပြည်ထောင်စုရဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်ဗျ။ရေရှည်မှာငွေချေးတဲ့သူတွေတိုးတက်တာအောင်ငွေချေးပိုင်ဆိုင်မှုတွေကိုဗဟိုဘဏ်ကသိမ်းဝယ်ပြီးတော့အတိုးနှုန်းတွေကိုလျှော့ချပေးခဲ့တဲ့အစဉ်အလာတွေရှိတော့စီးပွားရေးအခြေအနေအကောင်းလာအောင်အမေရိကန်ဗဟိုဘဏ်အနေနဲ့ဘာရီလုပ်ပေးမလဲဆိုတာကိုလည်းအများစိတ်ဝင်စားနေကြတယ်မျိုးရှေ့သတင်းပတ်တွေကြားရင်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျာ။